ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေသဖွံ့ဖြိုးရေးခီးစဉ်အတွင်းဒီကနေ့မနေ့အန်းကနေစစ်တွေ့လာမြေပုံမြို့နယ်ရောချောင်းတရာအနီးမှာဝန်ကြီးချုပ်ရင်နဲ့ဖြတ်တန်းပြီးနောက်မိုင်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီပေါက်ကွဲမှုဟာဝန်ကြီးချုပ်ရင်နဲ့ဖြတ်တန်းပြီးတနာရီလောက်ကြာမှာပေါက်ကွဲတာဖြစ်ပြီးတမတော်ရင်နဲ့ဖြတ်တန်းချိန်မှာပေါက်ကွဲတာကြောင့်တမတော်သားတချို့လည်းထိခိုက်ဒဏ်ရာရှိခဲ့ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူးနဲ့အစိုးရအဖွဲ့ဝင်တချို့ဟာကွာတန်တွဲတောင်ကုန်းဒေသဖွံ့ဖြိုးရေးခီးစဉ်ကအပြန်ဒီကနေ့မနေ့ရန်ကုန်စစ်တွေကာလအတိုင်းအန်းကနေစစ်တွေအလားမြေပုံမြို့နယ်အတွင်းဖြတ်တန်းချိန်မှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုဟာဝန်ကြီးချုပ်ရင်တန်းဖြတ်တန်းပြီးနောက်ပေါက်ကွဲခဲ့တာဖြစ်ကြောင်းဝန်ကြီးချုပ်ရဲ့ကိုယ်ရေးအရာရှိဦးကျော်ခင်ကပြောပါတယ်ဝန်ကြ
ီးချုပ်ရင်လည်းတော်တော်လေးကဘုံပေါက်တယ်ခဏချိန်ကတော့ကျွန်တော်လည်းနည်းနည်းရှိပါ့မယ်ဒီရလေကိုရောချောင်းစကားနာမှာရောချောင်းစကားနာမှာဆိုတော့မိုင်းတိုင်းလေးစင်ကားလို့ပြောတယ်။ကိုင်းကိုင်းမာရီစက်ချေလာရုံးစီမှာလို့ဆို
ဘုံပေါက်ကွဲမှုဟာဝင်ကြီးချုပ်ကိုပြစ်မှတ်ထားတိုက်ခိုက်တာမဟုတ်နိုင်ကြောင်းလည်းဦးကျော်ခင်ကပြောပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစီပင်တာယာရေးဝင်ကြီးဦးမင်းအောင်က
ကျွန်တော်ကဝင်ကြီးချုပ်နဲ့အတူတူလာပေမဲ့ကျွန်တော်ကအမ်းမှကြံခဲ့တယ်အဲ့ကျွန်တော်ဟာစီပင်နဲ့ကျေးလက်လုပ်ငန်းတွေကိုနည်းနည်းစစ်ဆေးဖို့ကြံခဲ့တာ။သူတို့ကမနေ့အသွေး6နာရီထွက်သွားတော့သူတို့မင်းများနားလောက်ရောက်တဲ့အချိန်ပေါ့သူတို့မိုင်30ကျော်လောက်ဝေးသွားတဲ့အချိန်တနာရီလောက်အချိန်ရောက်သွားပြီးတော့သူတို့နောက်မှာအဲ့မိုင်းပေါက်တယ်လို့သိရတယ်နော်
။မိုင်းပေါက်ကွဲတာဟာကျမတော်ရင်တန်းဖြတ်တန်းစဉ်ပေါက်ကွဲတာဖြစ်ကြောင်းလဲဦးမင်းအောင်ကအခုလိုဆက်ပြောပါတယ်
။ကျမတို့သားတွေမြင်နားလို့ပြပါတယ်တမလို့ကတပည့်ရုံမှန်ပွဲပြီးတော့အဲတမလို့က၄ယောက်လောက်ထိခိုက်တယ်ရရတယ်လို့ဆိုတ
ယ်တမော်ရင်၄စင်းဖြတ်သွားစဉ်တတိယမြောက်ကားကိုဆွဲမိုင်းနဲ့တိုက်ခိုက်ခံရတာဖြစ်ပြီးဘုံပေါက်ကွဲပြီးတဲ့နောက်တမော်ရဲတပ်ဖွဲ့နဲ့မြို့နယ်အာဏာပိုင်တွေဟာအခင်းဖြစ်ပွားရာကိုတွားရောက်ရှင်းလင်းခဲ့ပါတယ်လက်တဲ့တရားခံဖော်ထုတ်နိုင်မှုအခြေအနေကိုမေးမြန်းဖို့ပြည်နယ်ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစခန်းပြည်နယ်ဝန်ကြီးချုပ်ဟာ9ရက်နေ့ကအမ်းမြို့မှာညအိပ်ပြီးဒီကနေ့မနေ့အစောပိုင်းကထွက်ခွာခဲ့ရမှာနေ့ကင်းနှစ်နာရီလောက်မှာစစ်တွေမြို့ကိုဆက်ရောက်ခဲ့ပါတယ်။ဒီလ9ရက်နေ့ကလည်းမြောက်ဦးမြို့နယ်ရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ်113နဲ့113မြင်းဆောင်1အကြားတန်တရာအောင်မှာလက်လုံမိုင်းပုံးနှလုံးတွေးရှိပြီးတပ်မတော်နဲ့ရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနဲ့နိုဝင်ဘာလအတွင်းကလည်းရန်ကုန်စစ်တွေကာလမှာပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူလက်ချက်ဆိုတာမသိရပေမဲ့ရခိုင်ပြည်နယ်အတွင်းမှာ ARSA ခေါ်မွတ်စလင်လက်နက်ကိုင်အဖွဲ့နဲ့ AA ခေါ်ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေလှုပ်ရှားနေတာရှိပြီးလောလောဆယ်မှာတော့ချင်းပြည်နယ်ပလောဝဒေသမှာ AA တပ်ဖွဲ့နဲ့စူရတပ်မတော်အကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။